နိုင်ငံတော်တမန်ကပုဂ္ဂိုလ်တော်ဆက်စုကြီးရဲ့ချစ်ချစ်ခီးစဉ်ဖြစ်အာရှပစိဖိတ်ခေတိဆွေးဝဲကိုတက်ရောက်ဖို့နေပေါ်နိုင်ငံမှာရောက်နေပါတယ်။နေပေါ်ဝန်ကြီးချုပ်ကေပီရှာမာအိုလီရဲ့ဖိတ်ကြားချက်အရကရမလူးမျိုးတော်ကိုဒီနေ့ပဲရောက်လာတဲ့တော်ဆက်စုကြီးကတော့နေပေါ်နိုင်ငံဒုတိယဝန်ကြီးချုပ်နဲ့ကာဝေးဝန်ကြီးတို့ကဒီစိတ်မှာလာရောက်နှိမ့်ဆက်ပြီးကွန်ပျူတာဖွင့်နဲ့ကြိုဆိုခဲ့ကြကြောင်းလည်းမြန်မာနိုင်ငံရဲ့ဥက္ကဋ္ဌနဲ့ကသတင်းထုတ်ပြန်ထားတာပါ။ဒီရင်တွင်ဒီပေါ်တော်နာနဲ့ဝန်ကြီးချုပ်တို့ပါဝင်ထိတ်တန်းကောင်းဆောင်နေတဲ့တွေ့ဆုံပြီးတနင်္ဂနွေကြားကိစ္စတွေကိုဆွေးနွေးလိုက်မယ်လို့လည်းမျှော်လင့်ရပါတယ်။ဒါဆိုရင်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီ2015ခုနှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးနောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ပထမဆုံးအကြိမ်ဒီပေါ်နိုင်ငံကိုနိုင်ငံတော်ခီးစဉ်ဖြစ်နဲ့တွေ့ရောက်ခဲ့ရပါဒီမတိုင်ခင်2014ခုနှစ်မှာတုန်းကလည်းအတိုက်ခံကောင်းဆောင်ဖြစ်တဲ့ဒီပေါ်နိုင်ငံကိုတွေ့ရောက်ခဲ့မှုပါတယ်။ခန္ဓာမနူးမျိုးတော်မှာတောက်ချနေကနေတင်းလာနေသည့်ချင်းပါသောမဲ့အရှက်စစ်ဖြစ်တဲ့ CEO ဝဲကိုလည်းဒေါ်ဆန်းစုကြည်တက်ရောက်မှာပါ။ TTC CEO ဝဲမှာတော့ငင်းချင်းရေးပြကတ်တင်နဲ့ရည်ရွယ်မှုပြောင်းလဲမှုပါဝင်နိုင်ငံတကာနဲ့ဒေသတွင်းကစိတ်ကောင်းမှုတွေကိုဆွေးနွေးကြမှာဖြစ်ပါရဲ့။ဒီကံကြီးထဲမှာဖြစ်ခဲ့တဲ့ပြကတ်တွေအတွင်းတိုင်းနဲ့ချီရဲ့ဝန်ကြီးမှုစင်နေအိန္ဒိယပင်လားဒေ့ရှ်ကိုထုတ်ပြတဲ့အစီဖြစ်ခဲ့တဲ့နိုင်ငံတကာနဲ့ဒေသတွင်းမှာပါဝေဖန်ခံတွေထုတ်ပေါ်နေချိန်မှာဒေသတွင်းကောင်းဆောင်တွေတက်ရောက်မဲ့ TTC CEO ဝဲကိုဒေါ်ဆန်းစုကြည်တက်ရောက်လာလည်းဖြစ်ပါရဲ့။ဒီမှာဆွေးနွေးကတော့ဝန်ကြီးဆိုတဲ့အတုံးလုံးကိုဒီဝင်အသိဉာဏ်ကျလက်ခံမထားရင်လည်းဒုက္ခတွေကိုပြန်လည်လက်ခံမှာဖြစ်တဲ့အကြောင်းပြောဆိုထားတာဖြစ်ပါတယ်။